တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုက50ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်အမေရိကန်ဘက်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆောင်ရွက်အပြီးတရုတ်ဘက်ကအခုလိုလက်တုံ့ပြန်တာပါပဲပီဇက်လေရင်နဲ့ကားစားတာတွေအပါအဝင်အမေရိကန်သွင်းကုန်16မျိုးပေါ်အခွန်25ရာခိုင်နှုန်းတိုးကောက်မှာပါတရုတ်အနေနဲ့ဒီလိုစတင်အခွန်တိုးကောက်ဖို့ဟာအမေရိကန်ဘက်ကဘယ်ချိန်အခွန်တိုးကောက်မလဲဆိုတဲ့အချိန်ပေါ်မှာမူတည်တယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောထားပါတယ်လုံးခဲ့တဲ့လကတရုတ်သွင်းကုန်50ဘီလီယံပမာဏပေါ်အခွန်တိုးကောက်မယ်လို့သမ္မတ Trump ကကြေညာခဲ့ပြီးအင်္ဂါနေ့ကတော့လေကြောင်းနဲ့အာကာသဆိုင်ရာစီးပွားဆိုင်ရာနဲ့မြေပညာဆိုင်ရာထုတ်ကုန်တွေအပါအဝင်တရုတ်သွင်းကုန် 1300 ရဲ့စီးရင်ကိုအမေရိကန်ကုန်သွယ်ရေးအရာရှိတွေကထုတ်ပြန်ခဲ့ပါတယ်တရုတ်ဆိုရဟာနိုင်ငံသားကလာရောက်လုကင်နဲ့ကုမ္ပဏီတွေအနေနဲ့မြေပညာအချက်လက်တွေပေးဖို့ဖိအားပေးခဲ့ကြောင်းလဲအမေရိကန်ကဆွဆဲထားပါတယ်တရုတ်ဒုကုန်သွယ်ရေးဝန်ကြီးone show one ကတော့အခုလိုဆွဆဲမှုဟာအခြေမြင့်မရှိသလိုကုန်သွယ်ရေးအငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့ဆွေးနွေးအဖြေရှာသွားလိုပေမဲ့အမေရိကန်ဘက်ကတင်းတင်းမာမာကင်တွယ်မယ်ဆိုရင်တော့တရုတ်ဘက်ကလည်းအလားတူတုံ့ပြန်မယ်လို့ပြောရတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲတွေဖြစ်လာနိုင်မလားဆိုတဲ့ဆွေးနွေးမှုတွေကြောင်းဒီကနေ့ American Stock ဈေးကွက်စဖွင့်ရမှာဈေးကျပြီးတော့ဖွင့်လိုက်မယ်လို့လည်းခန့်မှန်းထားပါရခင်ဗျာ။